This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်ဒီကနေ့2025ခုနှစ်ဧပြီလ23ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုစီစဉ်တွေကိုစတင်တင်ဆက်ပေးပါတော့မရှင်ပထမအဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်
ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်ရွှေကျင်နယ်မှာအင်အား100ကျော်နဲ့လာရောက်တိုက်ခိုက်တဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ရာမှာစစ်သား9ဦးသေဆုံးကတော်လိုင်းရဲဘော်3ဦးကျဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းရွှေကျင်မြို့နယ်ညောင်ချတော်ကျေးရွာမှာတက်ဆွဲထားတဲ့အင်အားတရာကျော်ပါတဲ့စစ်ကောင်စီတပ်ကလာရောက်တိုက်ခိုက်တဲ့အတွက်ခုခံတိုက်ခိုက်ခဲ့ရာမှာစစ်သား9ဦးသေဆုံးသွားသလိုတော်လရင်ရဲဘော်3ဦးကျဆုံးခဲ့ရတယ်လို့တောင်ညိုကော်လံ P29906 ကအသိပေးထုတ်ပြန်ပါတယ်အင်အားတရာကျော်ရှိတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာရွှေကျင်မြို့နယ်ညောင်ချတော်ကျေးရွာမှာကင်းဆောင်နေတဲ့တောင်ညိုတပ်ရင်းနဲ့ပကဖပူပေါင်းတပ်ဖွဲ့တို့ရဲ့တပ်စိတ်ကိုဧပြီလ17ရက်မနက်6:55မိနစ်အချိန်ခန့်မှာဝိုင်းဝန်းပိတ်ဆို့တိုက်ခိုက်ခဲ့ရာကတိုက်ပွဲဖြစ်ခဲ့တာလို့သိရပါဗျ။စစ်ကောင်စီဘက်ကလာရောက်တိုက်ခိုက်တာကိုပြန်လည်ခုခံတိုက်ခိုက်ခဲ့တာဖြစ်ပေမဲ့အကြမ်းဖက်စစ်သား9ဦးသေဆုံးက6ဦးဒဏ်ရာရသွားပြီးတော်လရင်ရဲဘော်3ဦးကျဆုံးခဲ့ရတာလို့အသိပေးထားပါဗျ။ဒီခုခံတိုက်ခိုက်မှုကိုတောင်ညိုတက်ရင်ဝေါ်ပါကဖ၊အင်းတော်ပါကဖတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တောင်ညိုတက်ရင်ဝေါ်ပါကဖအင်းတော်ပါကဖတို့ပါဝင်တဲ့ပူပေါင်းအဖွဲ့ဟာဧပြီလ9ရက်နေ့ညပိုင်းကလည်းရွှေကျင်မြို့အနီးမှာကင်းမုံလာဝတ်တဲ့အမရ998တပ်ကစစ်ကောင်စီတပ်ဖွဲ့နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တာရှိတယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဖလန်းမြို့သိမ်းတိုက်ပွဲမှာအသက်ပေးလူခဲ့တဲ့ပြည်သူရဲဘော်တွေကိုလေးစားစွာနဲ့အလေးပြုတယ်လို့ကလေးခရိုင်ပါကဖပြောတဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဖလန်းမြို့သိမ်းတိုက်ပွဲမှာတိုင်းပြည်နယ်လူမျိုးအတွက်မြင့်မြတ်စွာအသက်ပေးလူခဲ့တဲ့တရင်တပ်ဖွဲ့အသီးသီးကပြည်သူရဲဘော်အားလုံးကိုလေးစားစွာနဲ့အလေးပြုဂုဏ်ပြုကြောင်းကလေးခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြို့သိမ်းတိုက်ပွဲမှာအဖက်ဖက်ကနေပူးပေါင်းပါဝင်ပြီးကူညီထောက်ပံ့ပေးခဲ့တဲ့တရင်တပ်ဖွဲ့တွေနဲ့အသင်းအဖွဲ့တွေကိုလည်းကျေးဇူးတင်ရှိကြောင်းဖော်ပြထားပါတယ်။ကလေးခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့လက်ယုံတပ်ဖွဲ့ဒရုန်းအဖွဲ့နဲ့ကလေးမျိုးပြစီမံချက် UG အဖွဲ့တို့ဟာချင်းညီနောင် CB နဲ့အတူဖလန်းမြို့သိမ်းတိုက်ပွဲအတွက်2024ခုနှစ်ဇူလိုင်လကတည်းကကြိုတင်ပြင်ဆင်ခဲ့ပြီးမဟာမိတ်တပ်ဖွဲ့တွေနဲ့အတူနိုဝင်ဘာ9ရက်မှာစတင်ထိုးစစ်ဆင်ခဲ့တာလို့သိရပါတယ်ဖလန်းမြို့မှာရှိတဲ့စစ်ကောင်စီတပ်ခလာရ268အထိုင်းတပ်စခန်းဟာဗျူဟာမှုအဆင့်ထိုင်ပြီးကွပ်ကဲနေတဲ့တပ်အထိုင်းဗျူဟာကုန်းလို့လည်းအသိပေးထားပါဗျ။ဒါအပြင်ဖလန်းမြို့ဟာချင်းပြည်နယ်ရဲ့မြို့တော်ဟာခါနဲ့စကိုင်းတိုင်းကဒုတိယအကြီးဆုံးစစ်ဌာနချုပ်ဖြစ်တဲ့ကလေးဒေသကွပ်ကဲရေးစစ်ဌာနချုပ်ကြားကမြေပြင်ဆက်သွယ်ရေးနဲ့ထောက်ပို့လမ်းကြောင်းအတွက်အရေးပါတဲ့မြို့ဖြစ်တယ်လို့လည်းသိရပါဗျ။ဒီမျိုးသိမ်းတိုက်ပွဲမှာကလေးခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့နဲ့လက်ယုံတပ်ဖွဲ့ကပြည်သူ့ကာကွယ်ရေးရဲဘော်တအူအသက်ပေးလူခဲ့ရပြီး10ဦးဒဏ်ရာရရှိကာကလေးမျိုးပြစီမံချက် UG အဖွဲ့ကရဲဘော်9ဦးဒဏ်ရာရခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းညီနောင် CB စစ်စင်ရေးအဖွဲ့နဲ့မဟာမိတ်ပူးပေါင်းတပ်တွေဟာချင်းပြည်နယ်ရဲ့ဒုတိယအကြီးဆုံးဖြစ်တဲ့ဖလန်းမြို့ကိုအခုနှစ်ဧပြီလ10ရက်နေ့မှာအပီးအပိုင်သိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယမ်းတွေလည်းအများအများသိမ်းပိုက်ရရှိခဲ့တယ်လို့စစ်ရေးမှတ်တမ်းတွေအရသိရပါတယ်။ ကလေးခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အနေနဲ့မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအောက်မှရှိတဲ့မဟာမိတ်တပ်ရင်းတပ်ဖွဲ့တွေနဲ့အတူဆင်အာနာရှင်အမြင့်ပြတ်ချင်းမုံရေးရွေးဦးတော်လည်ရေးတိုက်ပွဲကိုဆက်လက်ဆင်နွှဲသွားမယ်လို့အတိအပြထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးကောလင်းမြို့နယ်တောင်ပိုးလာအုပ်စုရှော်ပြူကုန်းရွာကိုစကားဆတက်ကဂျက်ဖိုက်တာဖြင့်လေကြောင်းကပစ်ခတ်ရာစစ်ရှောင်းနှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကောလင်းမြို့နယ်တောင်ပိုးလာအုပ်စုရှော်ပြူကုန်းရွာကိုစကားဆတက်ကဂျက်ဖိုက်တာဖြင့်လေကြောင်းကပစ်ခတ်ရာစစ်ရှောင်းနှစ်ဦးသေဆုံးခဲ့ပါတယ်။ဧပြီလ17ရက်ကောလင်းမြို့နယ်တောင်ပိုးလာအုပ်စုရှော်ပြူကုန်းရွာကိုညနေပိုင်းဂျက်ဖိုက်တာဖြင့်စကားဆကလေကြောင်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ပစ်ခတ်မှုကြောင့်ပြည်ဦးလွင်ရက်ကွက်မှလာရောက်စစ်ရှောင်းနေသော56နှစ်အရွယ်အမျိုးသမီးတဦးနဲ့ဒဏ်ရာရသူအမျိုးသမီးတဦးပါသေဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစစ်ဘေးနဲ့ငလင်ဘေးကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုစာနာတဲ့အနေနဲ့မဟာတကြံပွဲတော်ရက်တွေကိုတိတ်တဆိတ်ဖြတ်သန်းကြဖို့ AJAY နှိုးစော်တဲ့သတင်းကိုတင်ပြပေးပါမယ်။စစ်ဘေးနဲ့ငလင်ဘေးကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုစာနာတဲ့အနေနဲ့မဟာတကြံပွဲတော်ရက်တွေကိုတိတ်တဆိတ်ဖြတ်သန်းကြဖို့စစ်အာဏာရှင်ဆန့်ကျင်ရေးရန်ကုန်အင်အားစု AJAY ကတိုက်တွန်းနှိုးစော်လိုက်ပါတယ်။အာနာယူရိုရဲ့ဒဏ်ကြောင်ဖြစ်တဲ့စစ်ဘေးနဲ့တဘာဝဘေးစတဲ့အထွေထွေကြက်တဲမှုတွေကိုပြည်သူတွေခံစားနေရတယ်လို့ဆိုပါတယ်။ဒါကြောင့်ပြည်သူမှပြည်သူတို့ဆိုတဲ့အတိုင်းအသက်ဆုံးရှုံးသွားတဲ့ပြည်သူလူထုကိုလွမ်းစွတ်တန်းတားတဲ့အနေနဲ့ကြံနည်းရက်တွေကိုတိတ်တဆိတ်ဖြတ်သန်းကြဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ပျက်စီးထိခိုက်မှုနဲ့အသေးအပြောက်များတဲ့အင်အားပြင်းငလင်ဘေးကိုရင်ဆိုင်နေရတဲ့ပြည်သူတွေကိုစစ်အာဏာရှင်အုပ်စုကလေကြောင်းကနေဘုံကျဲနေတာကြောင့်ပြည်သူတွေဟာဒုက္ခပင်လယ်ဝင်နေရတဲ့ကာလဖြစ်တယ်လို့အသိပေးထားပါတယ်။တကူးကာလတကြံပွဲတော်ကတော့ရောက်လာပြန်ပါပြီအစိုးတွေများမဲ့တကြံစာကိုတော့ကျွန်တော်တို့ပြည်သူတွေတကူးတကဝယ်ဖတ်စရာမလိုအောင်ငလင်ဘေးစိုးကြီးကတက်တည်ပြခဲ့ပါပြီလို့ AJAY အဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီကဥဆောင်ပြီးတကြံမန်တပ်တွေဆက်လက်ဆောက်လုပ်နေတာဟာပြည်သူလူထုကိုမျက်နှာပြောင်တိုက်ရာကျတဲ့အပြင်အုံနောက်မရှိတဲ့လူတစုရဲ့စီမံခန့်ခွဲမှုပြုနေပုံတွေကရှက်စရာကောင်းလာတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထို့အတူအခုနှစ်တကြံကိုတိုးတိတ်စွာဆင်နွှဲကြဖို့နဲ့လုံခြုံစွာဆင်နွှဲကြဖို့ရန်ကုန်တော်လန်ညီနောင်လေးဘွဲကလည်းတိုက်တွန်းထားပါတယ်။လက်ရှိကာလဟာတော်လန်ရေးအတွက်အရေးကြီးတဲ့ကာလဖြစ်တာကြောင့်မြမရိုးရာအတာတကြံပွဲကိုဆင်နွှဲသလိုတစ်ဖက်ကလည်းမပြီးဆုံးသေးတဲ့တော်လန်ရေးခရီးမှာအုတ်တချက်သဲတပွင့်အနေနဲ့ပါဝင်ပေးကြဖို့ရန်ကုန်တော်လန်ညီနောင်လေးဘွဲကနှိုးဆော်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရီးသတင်းအနေဖြင့်ရမုံငွေကန်ဆမ်းမဲ့ဖွင့်ပွဲအတွက်မန်တက်ဆောက်လုပ်နေတာကိုဖျက်သိမ်းလိုက်ပြီးလို့မြိတ်ခရိုင်အမှတ်1တပ်ရင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ရမုံငွေကန်ဆမ်းမဲ့ဖွင့်ပွဲအတွက်မန်တက်ဆောက်လုပ်နေတာကိုဖျက်သိမ်းလိုက်ပြီးလို့ဗိတ်ခရိုင်အမှတ်1တပ်ရင်းကဒီနေ့ဧပြီ13ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ဗိတ်ခရိုင်အမှတ်1တပ်ရင်းအနေနဲ့တကြံနဲ့အတူအသစ်တစ်ဖန်စတင်ဆိုးဆိုတဲ့အမည်နဲ့ရမုံငွေရရှိဖို့ကန်ဆမ်းမဲတွေရောင်းချခဲ့တာရှိပြီးမြန်မာနစ်ဆန်တရက်နေ့မှာကန်ထူးရှင်ရွေးချယ်ပွဲကျင်းပမဲ့တကြံမန်တပ်ဆောက်လုပ်နေတာကိုရပ်နားလိုက်တာလို့သိရပါတယ်။ဒါပေမဲ့မတ်လ28ရက်ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းစကိုင်းငလင်ကြောင့်ထိခိုက်ခံစားခဲ့ရတဲ့ပြည်သူလူထုကိုစာနာတဲ့အနေနဲ့မူလစီစဉ်ထားတဲ့မန်တပ်ဆောက်ပြီးကန်ထူးရှင်ရွေးချယ်မဲ့အစီအစဉ်ကမန်တပ်ဆောက်လုပ်နေတာကိုဖျက်သိမ်းလိုက်တာလို့အသိပေးထားပါတယ်။ကန်ထူးရှင်ရွေးချယ်မဲ့အစီအစဉ်ကိုတော့မူလသတ်မှတ်ထားတဲ့မြန်မာနှစ်ဆန်းတရက်နေ့မှာပဲဗိတ်ခရိုင်အမှတ်1တပ်ရင်းဌာနချုပ်မှာပဲအချင်းချင်းကျင်းပတော့မယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ13ရက်နေ့ Radio Energy ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ဒီမှာအဆုံးတင်ပြပေးမယ့်သတင်းကတော့ငလင်ဘေးသင့်ပြည်သူများအတွက်အစာအစာမိုးကာနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုများအရေးပေါ်ဆောင်ရွက်ပေးခဲ့တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးထုတ်ဖော်ပြောကြားတဲ့သတင်းဖြစ်ပါတယ်။ငလင်ဘေးသင့်ပြည်သူများအတွက်မြို့သားညီညွတ်အစိုးရကအစာအစာမိုးကာနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုများအရေးပေါ်ဆောင်ရွက်ပေးခဲ့တယ်လို့ဒီတော်စုဝင်ရဒေါက်တာဝင်းမြတ်အေးမှထုတ်ဖော်ပြောကြားခဲ့ပါတယ်။မြို့သားညီညွတ်ရေးအစိုးရကစကိုင်းငလင်ကြီးမေဂျာအောက်ခွတ်တုံ့ပြန်ရေးလုပ်ငန်းစဉ်များနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှဒီတော်စုဝင်ရဒေါက်တာဝင်းမြတ်အေးကရေဒီယိုအန်ယူဂျီကိုဖြေကြားပါတယ်။စစ်ကောင်စီထိန်းချုပ်တဲ့နယ်မြေတွေမှာငလင်ကြောင်တိကပ်ပြည်စီဆုံးရှုံးမှုကိုစမ်းစစ်တဲ့ကိစ္စတွေကိုကျွန်တော်တို့လူသားစာနာစေတနာဝန်ထမ်းတွေကအန္တရာယ်မျိုးမျိုးကြားကနေပြီးတော့လုံဆောင်ရတာဖြစ်ပါတယ်။ထောက်ပံ့မှုတွေမှာလည်းဒီလိုပဲဆောင်ရွက်ရတာဖြစ်ပါတယ် စကောင်စီထိန်းချုပ်တဲ့ဧရိယာမှာဆောင်ရွက်ရတဲ့အခါကျွန်တော်တို့လုံဆောင်ချက်တွေကိုဝေဖန်ခံရတာတွေရှိပါတယ်။ဘယ်လိုပဲဝေဖန်ခံရပါစေဒုက္ခရောက်တဲ့လူတွေစီကျွန်တော်တို့ရဲ့အထောက်ပံ့ရရှိဖို့မခွဲခြားပဲဆောင်ရွက်နိုင်ဖို့ကအဓိကဖြစ်ပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာပြည်သူတွေအတွက်ရိတ်ခါရဖို့မိုးကာရဖို့ရည်စည်ရဲ။ဘာကြောင့်လဲဆိုတော့ပြည်သူတွေကလမ်းတွေမှာမိုးကာမရှိတဲ့နေရာတွေမှာအိပ်ရတယ်ဒါတွေအတွက်ကိုအရင်ဆုံးဦးစားပေးနေတဲ့ရိတ်ခါမိုးကာရရှိဖို့ဒါတွေစောင့်ရှောက်ပေးတယ်ကျမိုင်းနဲ့ပတ်သက်တဲ့ဆောင်ရှောက်မှုကကယ်ဆယ်မှုတွေဆောင်ရွက်တယ်လို့ဝင်းကြီးကပြောပါတယ်။ဒါအပြင်တောက်တုံးရေရရှိရေးအတွက်ရေရွေးများပြန်လည်ထူဖော်ခြင်းပါဝင်ရေပေါ်ထောက်ပံ့ပစ္စည်းများရရှိစေရန်ကြည်ရွာချင်းဆက်လမ်းများပုံထုတ်လမ်းများကိုလည်းပြင်ဆင်ဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်။ငလင်ပေးသည့်ပြည်သူများအတွက်ထောက်ပံ့ကူညီရမှဝေသားပေးအပ်မှုများလည်းပါဝင်ပြီးငလင်ကြောင့်ထိခိုက်သူများသေဆုံးသူများအတွက်မြေပြင်သွားရောက်၍ထောက်ပံ့ကူညီမှုများနှစ်သိမ့်ပေးမှုများလုပ်ဆောင်ရန်ပြင်ဆင်နေမှုတို့လည်းရှိတယ်လို့လူဝင်စီနိုင်ထမောင်ကပြောပါလိမ့်ရှင်နောက်ထပ်တင်ပြမယ့်သတင်းကတော့အမိမြန်မာပြည်ငလင်ပေးတင်ပြည်သူများအတွက်နိုင်ငံတကာရောက်ပြည်သူများ၏ရမွေကောက်ခံွယ်သူပြည်တော်စုဝင်ကြီးနော်စုစနာလှလှစုတက်ရောက်တဲ့သတင်းပဲဖြစ်ပါတယ်အမိမြန်မာပြည်ငလင်ပေးတင်ပြည်သူများအတွက်နိုင်ငံတကာရောက်ပြည်သူများရဲ့ရမွေကောက်ခံွယ်သူပြည်တော်စုဝင်ကြီးနော်စုစနာလှလှစုတက်ရောက်ခဲ့တယ်လို့ဧပြီ23ရက်မှာမြို့သမီးလူငယ်နဲ့ကလေးတငယ်ရဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မိမြမာပြည်ကလေးမေးသည့်ပြည်သူများအတွက်နိုင်ငံတကာရောက်ပြည်သူများ၏ရမွေကောက်ခံွယ်သူမြို့သမီးလူငယ်နဲ့ကလေးတငယ်ရဝန်ကြီးဌာန၏ပြည်တော်စုဝန်ကြီးနော်စုစန္နာလှလှဆိုမှတက်ရောက်သူများနဲ့လူရှင်များအားကျေးဇူးတင်စကားပြောကြားခဲ့တယ်လို့ဖော်ပြပါရရှင်။ဆက်လက်ပြီးပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းနဲ့ကိုရီးယားနယ်ဦးစင်တာအဖွဲ့ဝင်များ MFDMC အဖွဲ့ဝင်များယင်းနေ့စွာတွေ့ဆုံဆွေးနွေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါအောင်မယ်။2025ခုနှစ်ဧပြီ23ရက်အင်းချောဘူဖြောင်းမြို့နယ်နယ်ဦးစင်တာရုံးခန်းမှာမြို့သားရင်းညွှန်းအစိုးရ NGO ဒုခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းနဲ့နယ်ဦးစင်တာအဖွဲ့ဝင်များ MFDMC အဖွဲ့ဝင်များယင်းနေ့စွာတွေ့ဆုံဆွေးနွေးခဲ့တယ်လို့ MFDMC ကတင်ထုတ်ပြန်ပါတယ်။ဇူပါဆွေးနွေးပွဲသို့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့တွေ့ရင်မူတောင်ကိုရီးယားနိုင်ငံဆိုင်ရာ energy ကိုယ်စားလှယ်ဦးရနိုင်ထွန်း၊ Blue Center ပူးတဲ့ဥက္ကဋ္ဌဆီယမ်မတ်ဂမ်နဲ့ရုံးဖွဲ့ဝင်များ MFDSC ဥက္ကဋ္ဌဦးစောမောင်နဲ့တွေ့ရမှုများတက်ရောက်ခဲ့ပြီးတော်လင်းကာလအတွင်းလူခွေးဆိုင်ရာကိစ္စရပ်များနဲ့တော်လင်းကာလအလုံးလူခွေးဆိုင်ရာသဘောထားအမြင်များအကျဉ်းဖြည့်ချက်များကိုဆွေးနွေးခဲ့ကြတယ်လို့တင်ရရှိပါရရှင်။မြန်မာငလျင်ဘေးတဲ့ပြည်သူတွေအတွက်ဆေးဘက်ဆိုင်ရာနည်းပညာဒုတိယအဖွဲ့ရန်ကုန်ရရှိတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါအောင်မယ်။မြန်မာနိုင်ငံလေပိုင်းမှာလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ထိခိုက်ဒဏ်ရာရရှိသူတွေကိုဆေးဝါးကုသမှုများပေးရန်သဘောအမြင်နဲ့ဆိုင်ရာရေးပေါ်ကယ်ဆယ်ရေး GDR ဆေးဘက်ဆိုင်ရာနည်းပညာဒုတိယအဖွဲ့ရန်ကုန်သို့ရောက်ရှိနေပြီဖြစ်တယ်လို့သိရပါတယ်။ငလျင်တန်တဲ့ဒေသများတွင်ဆေးကုသမှုများကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဧပြီလ23ရက်မှာဂျပန်တန်ယုံရန်ကုန်ကထုတ်ပြန်ပါတယ်။ငလျင်တန်တဲ့မြန်မာပြည်သူပြည်သားများအတွက်ဂျပန်ဆွေရရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီထောက်ပံ့မှုများအနေနဲ့သဘောအမြင်နဲ့ဆိုင်ရာရေးပေါ်ကယ်ဆယ်ရေးစီဗန်ဆိုင်ရာနည်းပညာဖွဲ့ JDR ကိုဆေးလွတ်ခြင်းနလ30တရနေ့တွင်ဖွဲ့ဝင်9ဦးပါသောလိလာရေးဖွဲ့ကိုမြန်မာနိုင်ငံသို့ဆေးလွတ်ခဲ့ပါတယ်။ဧပြီလ2ရက်နေ့တွင်တဘာဝဘေးရနေဆိုင်ရာရေးပေါ်ကဲဆဲရေးစီဗန်ဆိုင်ရာနည်းပညာဖွဲ့ JDR ဆရာဝန်များနှင့်သူနာပြုများပါဝင်တဲ့ဖွဲ့ဝင်သစ်29ဦးစုစုပေါင်း32ဦးကိုဆေးလွတ်ခဲ့ပါတယ်။နလ30ရက်နေ့တွင် Disaster Emergency Logistics System for Asia DELSA Japan Asia Integration Fund JIFE ပံ့ပိုးမှုဖြင့်ဖွဲ့စည်းထားသောစနစ်မှရေးပေါ်သောမူကစ140နှင့်ရွေးပြင်တဲ့450ကိုပို့ဆောင်ပေးခဲ့ပါတယ်။ရေးပေါ်ထောက်ပံ့ငွေပေးအပ်ခြင်းကိုဧပြီလ2ရက်နေ့တွင် American Dollar 6တန်းခန့်ရှိသောရေးပေါ်ထောက်ပံ့ငွေကိုနိုင်ငံတကာဖွဲ့စည်းများမှတစ်ဆင့်ထောက်ပံ့ပေးအပ်သွားရန်ပြင်ဆင်ထားတယ်လို့ဂျပန်ဆိုရကကြေညာခဲ့ပါရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဂျာမနီကမြန်မာငလျင်ဘေးအတွက်ဤရိမိတ်ဘဖွဲ့စည်းတွေကနေတဆင့်နောက်ထပ်ရမွေများနဲ့လိုအပ်တဲ့ပံ့ပိုးမှုတွေကိုအများဆုံးတုံ့ပြန်ဆောင်ရွက်ပေးနေတယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်။ဂျာမနီကမြန်မာငလျင်ဘေးအတွက်ဤရိမိတ်ဘဖွဲ့စည်းတွေကနေတဆင့်နောက်ထပ်ရမွေများနဲ့လိုအပ်တဲ့ပံ့ပိုးမှုတွေကိုအများဆုံးတုံ့ပြန်ဆောင်ရွက်ပေးနေတယ်လို့ဂျာမနီတန်ယုံအကြီးအကဲပီရိုကီဒက်စ်ကဆိုပါတယ်။မဟာဒဇန်ဆိုတာမြန်မာပြည်သူပြည်သားတွေအတွက်ကြီးကျယ်ခမ်းနားတဲ့ရွေးရပွဲတော်တစ်ခုပါ။ဒါ့ပေမဲ့ပြီးခဲ့တဲ့မလ28ရက်နေ့ကမြန်မာနိုင်ငံမှာလှုပ်ခတ်ခဲ့တဲ့ဆွေးရွေးလာတဲ့ငလျင်ကြီးဟာအခုလိုမြန်မာတို့ရဲ့ပျော်ရွှင်စွာပွဲတော်ကိုပံ့ပိုးထားလိုက်ပါတယ်။ဒီဖြစ်ပျက်ဟာကျွန်တော်ရဲ့အမှတ်ဉာဏ်ထဲမှာဖျောက်ဖျက်မရတဲ့အမှတ်သားတစ်ခုဖြစ်ကျင်းရခဲ့ပြီးချစ်ရသူတွေ၊နေအိမ်နဲ့ပိုင်ဆိုင်မှုတွေကိုမျက်စိတမိတ်တွင်ဆုံးရှုံးခဲ့ရသူများအားလုံးကိုလေးနက်ထားကိုကျင်းစားမိရကြောင်းဖော်ပြလိုပါတယ်။ဂျာမနီကကျွန်တော်တို့ရဲ့နိုင်ငံတကာနဲ့ပြည်တွင်းမိတ်ဖက်ဖွဲ့စည်းတွေကနေတဆင့်နောက်ထပ်ရန်မွေများနဲ့လိုအပ်သောပံ့ပိုးမှုတွေကိုအများဆုံးတုံ့ပြန်ဆောင်ရွက်ပေးနေပါတယ်လို့ဆိုပါတယ်။ ။ဒါအပြင်မြန်မာနေတကူခါသမျှမှာမြန်မာပြည်တွင်းနေထိုင်ကြသူများအားလုံးပြန်လည်ထူထောင်ရင်းငြိမ်းချမ်းရေးအာရဝမျိုးရင်းနဲ့ဒီမိုကရေစီလမ်းကြောင်းမှုကိုအမြဲဆုံးရောက်ရှိကြပါစေလို့ဆုမကောင်းကြောင်းထားပါတယ်ရှင်။ဆလဘီမြန်မာပြည်သူတွေကိုဆက်လက်ပံ့ပိုးသွားမယ်လို့ EU ဆိုတဲ့သတင်းကိုတင်ပြပေးပါောင်းမယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမှာဆုံးရှုံးခဲ့ရတဲ့ဘဝတွေကိုသတိရရှိနေပြီးပုံမကောင်းမှတောက်ပါတဲ့အနာဂတ်အတွက်ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုပံ့ပိုးပေးသွားမယ်လို့ဥရောပသမဂ္ဂ EU ကဒီကနေ့ April 23ရက်အကြံကြူနေ့မှာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဥရောပသမဂ္ဂအနေနဲ့1996ခုနှစ်ကစပြီးမြန်မာပြည်သူတွေနဲ့တူရည်တည်ခဲ့ပြီးနောက်မှလည်းဆက်လက်ရည်တည်သွားမယ်လို့ဆိုပါတယ်။ရောဘတ်သမဂ္ဂအနေနဲ့မကြခင်ကဖြစ်ပျက်တွေကြောင့်ဒဇန်ကာလမှာခြေရသူတွေနဲ့တူနှစ်သက်ကိုမကြိုးစားနိုင်တော့တဲ့သူတွေအတွက်ခြေကွယ်ဝန်းနေမိတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဥရောပသမဂ္ဂ EU ဟာအလင်းနန်းနေပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအနေနဲ့ရေးပေါ်မှုကနဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေပါဝင်တန်ကျင်130ရှိတဲ့ထောက်ပံ့ရေးပစ္စည်းတွေပံ့ပိုးပေးထားတဲ့အပြင်ယင်းကလေးရေးပေါ်တုံ့ပြန်မှုအတွက်ယူရို73သန်းထပ်မံထောက်ပံ့မယ်လို့ကြေညာထားပါတယ်။ဒါ့အပြင်ဥရောပသမဂ္ဂ EU အနေနဲ့ဒီနေ့မှာမြန်မာပြည်သူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီဖြင့်ယူရို33ဘန်ထောက်ပံ့ပေးဖို့ချမှတ်ထားတယ်လို့သိရပါတယ်။ခုလိုထောက်ပံ့ရမှာမြန်မာရှိတဲ့မိဘအဖွဲ့အစည်းတွေနဲ့ပေါင်းပြီးမန္တကယ်ရေးတကြီးလိုအပ်နေသူအလုံးထက်အကူအညီတွေရောက်ရှိစေဖို့ဆောင်ရွက်နေတယ်လို့ထုတ်ပြန်ထားပါတယ်ရှင်။ဒါသံကာလမှာမြန်မာပြည်သူတွေဘေးကင်းကြပါစေကြောင့်အမေရိကန်တန်ရုံကြီးကဆူဇန်စတီဗင်ဆင်ပြောကြားတဲ့သတင်းကိုတင်ပြပေးချင်ပါသေးတယ်။ခုနှစ်အတန်းတကြံကာလမှာမြန်မာပြည်သူတွေဘေးကင်းကြပါစေကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကြီးကဆူဇန်စတီဗင်ဆင်ကလူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောကြားလိုက်ပါတယ်။သူ့အနေနဲ့တန်ရုံကိုရောက်တာဒုတိယနှစ်ဖြစ်ပေမဲ့မြန်မာနိုင်ငံမှာတတိယချိန်မြောက်ကျုံရတဲ့အတန်းတကြံလို့ဆိုပါတယ်။ပထမဆုံးချိန်ဟာ1994ခုနှစ်တုန်းကဖြစ်ပြီးထိုင်းနိုင်ငံကနေမြန်မာနိုင်ငံတာချီလေးဘက်ကိုခီးထွက်တုန်းကဖြစ်ပါတယ်လို့သိပေးထားပါတယ်။တကြံဆိုတာမြန်မာပြည်သူတွေအတွက်ပြောင်းလဲခြင်းနဲ့အသစ်ပြန်လဲစတင်ခြင်းတွေကိုကိုးစားပြုတဲ့ရည်ကြီးတဲ့အားလည်းရဲ့ကာလဖြစ်တယ်လို့လဲဆူဇန်စတီဗင်ဆင်ကပြောထားပါတယ်။ဒါအပြင်တကြံရင်ဟာတီဟောင်းကအစိုးအညစ်တွေကိုစေချောပေးနိုင်ပြီးနှစ်သက်မှာအလုံးကိုတိတ်ခပြန်စနိုင်စေတယ်လို့သူကပြောပါတယ်။စကိုင်းကလင်းကြောင့်လူသက်တွေစောင်းတွေနဲ့လမ်းပန်းဆက်သွေးတွေပျက်စီးဆုံးရှုံးသွားတာကြောင့်ဒီနေ့ဟာမြန်မာပြည်သူတွေအတွက်ပိုပြီးခက်ခဲတဲ့နှစ်ဖြစ်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုကမိဖက်တွေကျွမ်းကျင်ပညာရှင်တွေနဲ့ပူးပေါင်းကပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအကူအညီတွေပေးနေတယ်လို့ဆိုပါတယ်။ဒါပြင်လာမယ့်နှစ်တကြံမှာပုံမကောင်းမွန်လာစေဖို့ရင်းချမ်းရေးအတွက်အားထုတ်ကြိုးပမ်းမှုတွေမှာလည်းအမေရိကန်ဘက်ကဆက်လက်ထောက်ခံအားပေးနေမယ်လို့ဆူဇန်စတီဗင်ဆင်ကပြောထားပါတယ်။ဒါတကြံဖြစ်တဲ့ခုကာလမြန်မာမိသားစုဝင်တွေအားလုံးရင်းချမ်းခြင်းပျော်ရွှင်ခြင်းတို့နဲ့ပြည့်စုံပါစေကြောင်းလည်းရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကဆုတောင်းစကားပေးထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဆိုတော်ဖြူဖြူကျော်သိန်းရဲ့ဩစတြေးလျမဲလ်ဘုန်းဖျော်ဖြူပွဲအမြင့်စွာပြီးဆုံးတဲ့သတင်းဖြစ်ပါတယ်။ဆိုတော့ဖြူဖြူကျော်သိန်းရဲ့ဩစတြေးလျမဲဘုံဖြော်ပြပွဲအမြင့်စွာပြီးဆုံးခဲ့ကြောင်းဧပြီ23ရက်မှာအသိပေးဖော်ပြထားပါတယ်။ဩစတြေးလျထိုးရဲ့ဆုံးသက်ဖြူဖြူအမဲဘုံအမြင့်စွာပြီးဆုံးခဲ့ပါတယ်။မဲဘုံရဲ့ပွဲသမိုင်းမှာဈေးကြီးဆုံးပွဲကိုအခက်အခဲတိုက်ခံအများကြီးကြားကနေရုံလုံးပြည့်အားပေးချီးမြှင့်ကြတဲ့မဲဘုံကသွေးချင်းမောင်နှမပရိသတ်တွေအားလုံးကိုမြန်မာကပရိသတ်တွေကိုစားကျေးဇူးအထူးတင်ပါတယ်။ဘာလို့ဒီလိုပွဲတွေကိုဈေးကြီးပေးချီတာလဲဆိုတော့မြန်မာပြည်သူတွေဟာဈေးကြီးကြီးပေးပြီးကုညီတိုက်သူတွေပါဆိုတာကိုသူတို့ပြချင်လို့ပါ။ပွဲစီစဉ်ပေးတဲ့ Supreme Projects Melbourne အဖွဲ့သားလူငယ်လေးတွေဟာလူအင်အားနည်းပေမဲ့အကူအညီပံ့ပိုးအင်မတန်နည်းပေမဲ့ခုလို Upscale Professional Concert ကြီးတစ်ခုကို Produce လုပ်ခုတဲ့ Showbiz အတွေ့အကြုံလုံးဝမရှိပေမဲ့သူတို့လုံနိုင်စွမ်းရဲ့အစားပေါင်းများစွာအားစိုက်ထုတ်ခဲ့ကြပါတယ်လို့ဆိုပါတယ်။ Melbourne ကလူတို့ရဲ့ချစ်ခင်ရဲ့ရုံမှုကိုထာဝရတရားကျေးဇူးတင်နေမှာဖြစ်တယ်လို့ဆိုတော့ဖြူဖြူကျော်သိန်းကဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါလိမ့်ရှင
်။ Radio NUG သောတာရှင်ပေါင်းလို့ရှင်2025ခုနှစ်ဧပြီလ23ရက်နေ့မြန်မာစံတော်ချိန်မနက် 8:54 မိနစ်အချိန်ခန့်မှာမန္တလေးတိုင်းဝမ်းနွေးမြို့နီးမြေအောက်အနက် 9.8 ကီလိုမီတာကိုဗဟုပြု၍ AR Richter Scale 5.5 အဆင့်ရှိတဲ့အင်အားအသင့်တင့်ရှိတဲ့မြင်းငလျင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါတယ်။စကိုင်းငလျင်ကြီးရဲ့နောက်ဆက်တွဲငလျင်ငယ်တွေဆက်လက်လှုပ်ခတ်နိုင်တဲ့အတွက်ငလျင်ဘေးဆောင်ရန်ရှောင်ရန်သတိပြုရန်အချက်တွေနဲ့အညီနေထိုင်ကြပါရန်ထပ်မံအသိပေးအပ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရေးဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာန
ဗီဒီယို Energy ရဲ့တော်လိုင်းကဗျာကဏ္ဍကိုဆက်လက်နားဆင်ကြရပါမယ်။ကျော်ဟုံးရေးသားထားတဲ့ပြည့်ရွေချင်းတံပီးလို့အမည်ရတဲ့ကဗျာလေးကိုလွတ်လပ်နေဦးကခန်းစားရွတ်ဖတ်ပေးထားပါတယ်ရှင
် ြရွေချိန်တန်ပြီငလျင်ကရင်ညွတ်တက်တဲ့ကခွဲတယ်မအလာတွေကကောင်းတက်တဲ့ကခွဲတယ်မြမာတိုင်းသိဖို့ကဒါဟာဝဏကန္နာမဟုတ်ဘူးတဘာဝဘေးမှုသွေးအေးလို့မရနိုင်တယ်လို့တမင်တကာဘေးကိုသွေးအေးလို့မရနိုင်ဘူးဒုက္ခပေါ်ဒုက္ခဆင့်အောင်လူစိတ်ကင်းတဲ့မိစ္ဆာယုတ်ခုံယုံနဲ့မတန်တော့ဘူးအုံအဆုံးမင်းနဲ့တန်တပမိစ္ဆာတွေကိုမိရင်ဂျနီဗာစာရွက်ကိုဆွဲဆုပ်ကိုဒ်နဲ့တန်သူတွေရှိနေတဲ့ပစ္စံဒရစ်အချိန်ကာလကျော်ဟုံး
ဗီဒီယိုအန်ဒီဂျီကိုနားဆင်နေကြတာပါရှင်ဆက်လက်ပြီးတောင်းလေးတကီတာအစီအစဉ်မှာ KPK ရေးသားပြီးမြူးတကြံဖွဲ့ပြီးဆိုထားတဲ့မြူးတင်းချံဆိုတဲ့တေးသချင်းလေးကိုနားဆင်ကြရပါမယ်ရှင်ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းနာဘာသာစကားထုတ်လွှင့်မှုအစီအစဉ်လေးဖြစ်ပါတယ်။ဝါဘာသာနဲ့တပတ်အတွင်းသတင်းများကိုတော့ရာခေလကတင်ပြပေးပါမယ်ရှင
်။အပ can be mom sims colors myang pa ma ta ye me gain boy boy can ki asthmatic background lines stand the one to kind get a jack phang and ug to ka moya khila he stand the ji can and ra rain da nga phan nem da ki lui da nga dai sang ngai mo ko kwe ka ting yang ra ka ta kla lem ka da hak te man mo khun nan pun ri ya ka kha ka ki son cha in jam kon nan ka da ki pon dai sang ngai plak sang ngai ra na ri ka ne jup cha pa sang mai akwang lo vong teng pun diu kai cho krat tat jarang hoi chup cho tap len man pui suk sak ti puing di ot kwat pui ha pu hon mai lat cha puing nai hai kui ti te tem ra pok mo khan nan pa kui ju grim kao dai nom kwan yak lia ka kwan pun tong wi ka khom wi kon pui ha pu hon at klia ra ka pun di kui kra zoom om pa mo chao an pa mo chup cho amyo ta ni nyo ji a chu ya pun di pri ka lifestyle yun nan mo khu kui kra phit son kra la kra sum chao kla lem ke ne hai pun di yau kham khu ka da da ya de ting sak kai ya mo kon nan no ki ang pun di kui kra nap yam kap yang kon pui ha pu hon hoi ti puing pri mai la tha puing nan kao dai phok om yun nan ka da da tiak te te mentally ang a ko hoi ti puing pri mai la tha puing nan kao dai phok pun di yu kan jo kra hoi ti puing ku pok ku yam le kai an phan mo tap len man pui suk sak khan ki ken ne da ti kao ti mu mai hoi ti puing mai la tha puing nan te kle ra phok mo khu chao pau yu ki ken ne pui pa yum kui ti te kle phan ka pu pa mat kui ti te kle ka ai pon kui ka to om yun nan pa mo chup cho tap len man pui suk sak ken ne da ti ka mu mai no ki ko puing pli ting khom ui ตังวีบอกปุ๊บไปให้ยุ่มเจ้าปุ๊บปุ๋ยกี่แกเนอเลียกะไม้ปุ๊บกุยกระมัดให้กุยตังวีตีกะก็นอกีปุ่นที่ปลีกลายสตางอยู่นั่นเฮสตางราจิจีแกเนก็เดาราแห่งตังอาพันนุเดาขีปุ่นอเลียสง่ายพันหมอกร้องกระเป๋าให้ปุ่นกี่ที่จะร่างปอดมูแกเนก็เดาเดาใจเด็ดเต็งสกายปลักแซเก้าได้กิโลเมตรปะสงายแขนขี้เรียงเรียบกุยอเลียปายอเลียพันหมอกลาลืมหมอกคือกุยกระแต่ตีกระเดาดืออดกวนพิหาไปหอนปะหมอกกระเดาดัดยากเด็ดติงสกายก็กุยกระละกระสมตุ่มแน่อมอยู่นันเดอเวย์มันทะเลดัดยากเด็ดติงเด็ดดีดอหักแต่ปะกูเมืองเชียงปลักกระกองก็ปุ่นดีกุยกระละกระสมตีคอมอุ้ยคอมเลยปะหมอกจุดจอบปลักกระอันยุตานิยุยอัจฉริยะปุ่นดีกุยกระปีติจรังอยู่นั้นมอคือเจ้ากลาลืมปุ้ยไปยุ่มเจ้ากลาลืมบอกแยมเอ็นจรังปปุนกี่กระดาตมตายนอกี้กุยติลุยเร่งพันเสียตะพันกับปุ้นกระมัดปุ้นเร่งเลียเสียตะได้ติมกะยามคนนานปุ้ยประกรายคนกุยติราเสียตะงากะมอคือเจ้ากลาลืมกันแน่แย่อุดควันปีหาไปหอนปุ้นเร่งเลียเสียลุยแย่ไม้ประมอเนี่ยจงศาสนาอังอาก็พันเซงลุยเซียตงาปูนมูพันหมอเนี่ยจงเกลายอังอาก็ปูนดิกุยกระลากระสุมตะตีตะลายปูนดิกุยกระตองเฮ้ยสตังลุยจืดจีกันเนี่ยพันหมอกระดาดจีฮักเตติงแมนตลีมอคือเจ้ากระแตกลาลืมปุบปูนดิยากระมัดกระผิดขันขีมาปุบปูนดิยากระคากระจีเจ้าเอ็นปูหมอกวนพิฮาไปฮอนอังอาก็จุบจอบปลักระอเมียวตาญญุยอัจุยะปลักระยมอุดยมกุยลมวงจิงปูหมอจุบจอบปุบยุกซิตี้เอ็มจะไปสตาร์ทไหมสราวนติงอังอาไม้ประมอสรามาจะไปสตาขันขีอังอาก็ปนดิยูกันจอกราบริญญาสนกันยมอุดยมกุยสนกิเยตตีตาลายปนดิกุยกระตองเรียงเรียบปกุยอเลียปายอเลียปันมอกลาลืมข้าวให้กุยกระเตตีกระดาดาเดียกเดสติงสกายอังอาปลากระเติมกระจอยอังอาก็สงสังปนกุยกระเนียดกิริยุสนกับยางกวนไปหาไปหุ่นกระปอกแยมเอ็นพันมอปลากระอนิยตาญญุยอัจจุยาอังอาก็เป่าดิพายอยู่กากันจีเอ็นปนดิกุยกระตองเฮ้สตังเอ็นมอลไลสตังปัสบอลจุดจอบไปอยู่ไกลไกลกระดจากพังแอนยูจีเข้าไว้เนี่ยไปกรองไลสตังเอ็นแกไปคุยกราฟารอนฟารีไม้แกมอกราพลัดไปกลางส่วนปิดตีตันไลแกสไตน์ติงมาส่วนกูเก่าจอบุยเฮ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.9 MHz တို့မှာဓာတ်ရိုက်ဖမ်းယူပါ နာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ